မင်္ဂလာပါဦးကျော်စန္ဒရှင
်မင်္ဂလာပါမြတ်ရှင
်ဒီသတင်းပတ်ထဲမှာပဲအာဆီယံရဲ့ဒီထိပ်သီးစည်းဝေးပွဲနဲ့ဆက်ဆက်တဲ့စည်းဝေးပွဲတွေအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပနေပါတယ်အဲ့တော့ဒီစည်းဝေးပွဲတွေရဲ့ရလဒ်တွေကတော့မထွက်သေးဘူးပေါ့နော်အဲ့တော့မြန်မာအရေးကိုဒီစည်းဝေးပွဲမှာဘလောက်ထိမျှော်လင့်နိုင်တယ်လဲဆိုတာကိုမပြောခင်မှာဒီစည်းဝေးပွဲတွေကဘလောက်ထိအရေးကြီးပါသလဲ
ဆိုရေးကြီးရဲ့အစည်းအဝေးတွေဖြစ်ပါတယ်အစည်းအဝေးပေါင်းလဲမြောင်များစွာပါပဲဒီမှာတော့ list လောက်ထားတာကြည့်ရမယ်ဆို ASEAN Business and Investment Summit ASEAN ရဲ့စီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုထိပ်သီးဆိုတာရှိရဲနောက်ပြီး ASEAN ထိပ်သီးစည်းဝေးပဲရှိရဲနောက်ပြီး ASEAN Indo-Pacific Forum ဆိုတာရှိရဲအဲ့ဒါဆိုရေးကြီးရဲ့အစည်းအဝေးပါပဲဒါတော့အဲ့ဒီပြောတာက ASEAN Plus 3ဆွေးနွေးပွဲနိုင်ငံတွေနဲ့ ASEAN ဆွေးနွေးမှာရှိရဲနောက်ပြီးတော့ East Asia Summitအစီအစားထိပ်သီးဆွေးနွေးပွဲရှိတယ်အဲ့ဒါရှိပါသေးတယ်ပြီးတော့ဒီဘက်လွန်သွားပြန်ရင်အိန္ဒိယမှာ G20 meeting ဆိုတာရှိပါသေးတယ်သိအရေးကြီးတဲ့အစည်းအဝေးတွေဖြစ်ပါတယ်ဒီအကြောင်းအရာတွေလည်းရေးကြည့်ပါတယ်ဒီမှာမြန်မာနိုင်ငံအကြောင်းအရာအပါအဝင်ဒေသတွင်းနိုင်ငံရေးအခြေအနေစီးပွားရေးသဘောပတ်ဝန်းကျင်စသဖြင့်အများကြီးဆွေးနွေးရမှာဖြစ်တယ်အဓိကနိုင်ငံရေးတစ်ခုကတော့ဒေသတွင်းမှာတရုတ်ရဲ့ order from မှုကိုအမေရိကန်ရဲ့ hunter ရဲ့ဆန္ဒသာဖြစ်ပါတယ်တို့ဘယ်မဲ့လဲမြန်မာအရေးအာဆီယံရဲ့အနေထားကတော့မြန်မာအရေးကိုအာဆီယံကတကယ်ထဲထဲဝင်ကင်တွယ်ပြီးဖြည့်ရှင်းနိုင်မှအာဆီယံရဲ့အခန့်ကဏ္ဍဟာအချက်အချာကျရတဲ့ဆရာကိုအသိမှတ်ပြုနိုင်မယ်အခုကတော့အာဆီယံကဒီလိုဖြည့်ရှင်းနိုင်တဲ့လာလာမရှိဘူးဆိုပြီးတော့သမ္မတဘိုင်ဒန်ကမှဒီအာဆီယံဒီစည်းဝေးကိုလာမတက်ဘူးဆိုပြီးတော့ပြောပါတယ်အဲ့ဒီတော့ပညာရှင်တို့ကဝေဖန်ကြတယ်အဲ့ဒါဟာအာဆီယံရဲ့အရေးပါမှုကို undermine လုပ်တာပေါ့လေထိပါစေတယ်ညော့နေသွားစေတယ်အချက်အချာမကြဘူးဆိုတဲ့သဘောနောက်သမ္မတဘိုင်ဒန်ကဒါပေမဲ့သူကအိန္ဒိယမှာလုပ်တဲ့ G20 ကိုတက်မယ်တက်ပြီးတော့အဲ့ကနေပြီးတော့ဗီယက်နမ်ကိုရတော့သူသွားတွေ့မယ်တနင်္ဂနွေနေ့ဆိုတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေအထက်မှာမှဗီယက်နမ်ကိုတနင်္ဂနွေနေ့ဆွဲထုတ်ပြီးတော့သူကသွားတွေ့တဲ့သဘောဖြစ်နေဆိုတော့အာဆီယံရဲ့အရေးပါမှုကိုထားလိုက်တော့ငါငါပဲလုပ်မယ်ဆိုသဘောဖြစ်နေတယ်။ဒါကြောင့်လဲဆိုတော့ဗီယက်နမ်ကထူးထူးခြားခြားအမေရိကန်နဲ့ရင်းနှီးလာတဲ့ဆိုတော့တရုတ်နဲ့လည်းစိတ်နှိကတ်နေတယ်ဆိုတော့အဲ့ဒီကိစ္စကိုသူကဒီနောင်သွားပြီးတော့စီးပွားရေးရင်းနှီးမြှုပ်နှံမှုနဲ့တက်နိုလော်ဂျီဘက်နိပညာဘက်အကူအညီပေးဖို့ဆိုပြီးသွားမယ်လို့စီစဉ်ထားတာတွေ့ရပါတယ်ဆိုတော့သိအရေးကြီးတဲ့အစည်းအဝေးတွေပါပဲသို့တော်လည်းပဲမြန်မာအရေးနဲ့ပတ်သက်ပြီးတော့အာဆီယံရဲ့အခန့်ကဏ္ဍကိုလည်းသိပြီးတော့လေ့ထားပြီးမတွက်ကြဘူးဆိုတော့တွေ့ရပါတယ
်အဲဒီမှာသုံးသက်တဲ့လူတွေကပြောနေကြတော့ဒီမြန်မာအရေးတို့တောင်တရုတ်ပင်လယ်အရေးတို့အဲ့ဒါတွေကဟိုကာလရှည်ကြာနည်းနည်းဖြည့်ရှင်းရမယ့်ပြဿနာတွေဖြစ်တယ်ပေါ့ဒီလိုအကြောင်းအရာတွေထဲမှာမြန်မာရေးကဘလောက်ထိအရေးကြီးပါသလဲ။ဘာတွေမျှော်လင့်နိုင်ပါသလဲ
။မြန်မာရေးကအရေးကြီးပါတယ်မြန်မာနိုင်ငံမှာပြဿနာဖြစ်နေတာကဒီဆက်အနာသိမ့်ပြီးကြရဖြစ်လာတာဟာအချိန်တနည်းရနည်းနည်းဆိုးလာတယ်။ဒါပေမဲ့ဒီဟာကိုကင်တွဲဖြည့်ရှင်းဖို့အတွက်ပေါ့လေ။အာဆီယံမှာအဓိကအားနည်းချက်တွေရှိနေပါတယ်။အာဆီယံအားနည်းချက်မှာလူတိုင်းပြောနေကြတာကတော့မူနှစ်ခုပေါ့လေ။သူတို့ရဲ့အခြေခံမူနှစ်ခုဖြစ်တဲ့အဲဒီ consensus ဆိုရယ်အလုံးသဘောတူညီမှသာလုံနိုင်မယ်ဆိုရဲဟာရဲ့နောက်တစ်ခုကတနင်္ဂနွေပြည်တွင်းကိုတနင်္ဂနွေဝင်ဆွဲရဘူးဆိုရဲအာဏာရှိနေပါတယ်ဒီဟာတစ်ခုကြောင့်အဓိကဒါအပြင်တချို့ကလည်းသုံးသပ်ကြတယ်အာဆီယံမှာဒါအပြင်လည်းအာဆီယံနိုင်ငံတွေကသူ national interest မြို့သားအကျိုးစီးပွားကို regional interest ပို့ပြီးတော့ဒေသအကျိုးစီးပွားတွေပို့ပြီးတော့ဦးစားပေးခြင်းတဲ့သဘောတွေရှိတယ်အာဆီယံနိုင်ငံတွေဟာနောက်ပြီးခေါင်းဆောင်မှုကအလှည့်ကျတစ်နှစ်တစ်ခါပြောင်းနေတယ်ဆိုတော့ခေါင်းဆောင်မှုကတိတိကျကျနဲ့ထက်ထမြင်မြင်မရှိဘူးဒါအပြင်စီမံခံဝဲတဲ့ရုံးလုံးငန်းတွေပါလေပဲအာဆီယံဟာညံဖြစ်နေဆွဲသဘောမျိုးနဲ့ဝေဖန်ကြရတယ်အများကြီးပဲဆိုတော့အာဆီယံမှာအဲ့ဒီခုနဲ့အာဏာချက်တွေရှိနေတော့သိမျော်လင့်ကြပါဘူးအခုထိမြန်မာအရေးနဲ့ပတ်သက်ပြီးမှသူတို့မကင်တွယ်နိုင်မလို့နိုင်တာကိုတွေ့ရပါတယ
်ဟုတ်ပါတယ်ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ဒီအာဆီယံအနေနဲ့ဟိုဘာမှသိပ်ပြီးတော့တက်နိုင်မှာမဟုတ်ဘူးလို့ဝေဖန်နေရတယ်လည်းရှိပါတယ်တကယ်ရောမတက်နိုင်တော့ပါဘူးလားဘာတွေမျှော်လင့်နိုင်မှသည်လဲ
အဲ့မနခုကိုပြင်ဖို့ပေါ့လေအဓိကကတော့အဲ့မနခုကိုပြင်ဖို့ဆိုတာကတော့အဓိကကြတယ်အခုအင်ဒိုနီးရှားအင်ရှင်အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံသားဝန်ကြီးမဇူတီကပြောတယ်ဘာပြောလဲဆိုလို့ရှိရင်ဒီအာဆီယံမှာကမ္ဘာအခြေအနေအရာပေါ့လေရုပ်တရက်ဆွေးနွေးရမယ့်အကြောင်းအရာတွေရှိလာတယ်ဒီအချိန်မှာ consensus လိုက်လို့ဆူစီလိုက်ဦးမယ်ဟဲ့ဘယ်လိုသဘောရတနိုင်ငံကြီးကတော့ကြီးမနေနိုင်ဘူးရုပ်တရက်ဆွေးနွေးရမယ့်ကိစ္စတွေရှိလာတယ်အဲ့ဒီကြောင်ဒီဟာကိုငါတို့ပြင်သင့်တယ်ဆွေးသဘောမျိုးတတိယအချင်းကျောင်းတွေဒီဟာ consensus to bandus raud was in coordinate the what I ပြင်ကျင်တဲ့သဘောဆိုပြီးတော့လမ်းကြောင်းပြောတာကိုသူကဝေဖန်သွားတွေ့ရပါတယ် now တချို့ပညာရှင်တချို့ပညာရှင်တွေဆိုအဲထိုင်းနိုင်ငံကရှူလန်လောကပါမခတ်တီနန်ရဲ့သုံးသက်ချက်တစ်ခုလည်းတွေ့ပါတယ်အာဆီယံမှာတကယ်အာဆီယံရဲ့အချက်အချာကြမ်းမှု central တီကိုတကယ်ခိုင်ခိုင်မာမာလုပ်ချင်တယ်နိုင်ငံတကာကဒေသတွင်းအရေးနဲ့ပတ်သက်ပြီးအာဆီယံကိုအကူအညီနဲ့ဆိုရင်ဒီမျိုးတွေကိုပြင်ရမယ် နပြင်းတော့မှသူကစိမ့်စိမ့်မွေးမွေးနဲ့ဆောင်လွှဲထိုင်တယ်ဒီကရှားမယ်ဆိုတော့လူတိုင်းကပြော့နေကြပါတယ်ဆိုတော့အာရှန်ကိုတချို့ဆိုလို့ရှိရင်ဘာတိလက်တာတို့လိုလူရဲဆိုဟာအာရှန် it's dead အာရှန်ဘာမှအသက်မရှိဘူးဘာမှမလုပ်နိုင်ခဲ့ဘူးတို့သူကအချက်လက်တွေနဲ့ထောက်ပြတယ်အင်ဒိုနီးရှားကစစ်တီမောကိုကျူးကျော်ခဲ့တဲ့ကာလတုန်းကဒေသတွင်းဖြစ်တဲ့တပ်တန်အာရှန်ဘာမှဖြစ်ရှိနိုင်ခဲ့ခြင်းမရှိဘူးဒီမူနှစ်ခုကြောင့်ဆိုပြီးတော့ပြော့နေကြတယ်ဆိုတော့ဒီမူတစ်ခုကိုပြင်နိုင်ဖို့ဆိုရင်တော့အလားလားကောက်မယ်လို့ထင်ပါတယ်အဲ့ဒီဟာလည်းပဲအစည်းအဝေးဆုံးဖြတ်ချက်ထွက်လာမှပဲသိရမှာဖြစ်ပါတယ်ဒါမှသိတော့အားတက်စရာမကောင်းလောက်လို့ဆိုရမှာဖြစ်ပါတယ်အဲ
ပြင်ဖို့အခြေအနေရောရှိပါမလား
အဲ့ဒါပေါ့ခုနပြောတဲ့အခြေအနေပေါ့အဲ့ဒီဟာကိုဘယ်လို့ပြင်မှာလဲပြင်ဖို့အခြေအနေဆိုတာတစ်ခုရှိတာကတော့အာဆီယံမူလတည်ထောင်ခဲ့စဉ်တုန်းကအာဆီယံဟာတုန်းက68ခုနှစ်မှာတည်ထောင်ခဲ့စဉ်တုန်းကအာဆီယံဟာဟိုပါပေါ့အစ်တောင်အာရှမှာ၅နိုင်ငံအဓိကပါဝင်ခဲ့တယ်အဲ့ငါးနိုင်ငံကထိုင်းအင်ဒိုနီးရှားမလေးရှားစင်ကာပူဖိလစ်ပင်းအဲ့ငါးနိုင်ငံပါဝင်ခဲ့တယ်အဲ့အာဆီယံမတိုင်ခင်ကအစ်တောင်အာဆီယံစီတိုဆိုတာနေတိုအဖွဲ့လိုပဲ Southeast Asia Treaty Organization ဆိုပြီးအမေရိကန်နဲ့ကွန်မြူနစ်ဆန့်ကျင်တဲ့ဒီအနောက်ဒီမိုကရေစီနိုင်ငံကြီးတွေကဖွဲ့ခဲ့တယ်နောက်တော့စီတိုကိုရုပ်သိမ်းပြီးတော့မှအာဆီယံပေါ်လာတဲ့အခါတချို့ကအာဆီယံဒီစီတိုကို non military version ပေါ်လေစီအမပါပဲဖွဲ့စည်းရတဲ့အဖွဲ့အစည်းဖြစ်တယ်ဆိုပြီးတော့မထက်ခြားရတာရှိပါတယ်ဆိုတော့ဒီငါးနိုင်ငံကတော့သူတို့ဒေသတွင်းတိုးတက်မှုအတွက်ဒွန်ဂျာနဲ့တည်ငြိမ်ရေးအတွက်ဘာညာဆွေးနွေးသူတို့ပြောတယ်ဆိုတော့ဒီငါးနိုင်ငံတွေဟာအကုန်လုံးတပေါင်းစုရဲ့ဖြစ်လာရင်ပြင်ကောင်းပြင်နိုင်မယ်ဆိုပြီးယူဆကြတယ်ဥပမာအဖြစ်အခုထိုင်းမှာအစိုးရစစ်တက်လာတယ်ပေါ့အဲ့ဒီတက်လာတဲ့အစိုးရကသူက international standing international သူရဲ့နိုင်ငံတကာယက်တီချက်ကိုပြန်ပြီးတော့တည်ဆောက်မယ်ဆိုပြီးပြောတာကိုခုနကပဲပမခတိနာဒါဟာဖြစ်ရင်မြန်မာနိုင်ငံအရင်နဲ့ပတ်သက်ပြီးတော့လည်းပဲသူဟာဒီမိုကရေစီကြာကြာရည်တည်မဲ့သဘောရှိတယ်။ဒါကြောင့်ဒီမူလငါးနိုင်ငံဟာတပေါင်းတူရဲ့ရည်တည်မဲ့ဆိုရင်တော့အလားလားကောက်မယ်ဆိုပြီးတော့သုံးသပ်ပါတယ်။ပြင်နိုင်မယ်လို့တော့ပြောလို့ရတယ်။အလားလားကောက်နိုင်လို့သုံးသပ်တာတွေ့ရပါတယ်ဆိုတော့ wait and see စောင့်ကြည့်ပေါ့။အ
ဲနောက်တစ်ခုကပါဒီကမ္ဘာမှာဆိုရင်ဒေသဆိုင်ရာအဖွဲ့အစည်းတွေရှိပါတယ်ပေါ့လေ။ဥရောပတမကအာဖရိကတမကအဲ့လိုမျိုးတွေရှိပါတယ်။ဥပမာပြောမယ်ဆိုရင်ဒီနိုင်ဂျာမှာအာနာသိန်းတော့ဒီဆေးရနာတင်လိုက်တဲ့အချိန်မှာအာဖရိကတမကနေပြီးတော့ထဲထဲဝင်ဝင်ဝင်ပြီးတော့ဆက်ဖက်တာရှိတယ်ပြောဆိုတာရှိပါတယ်အာဆီယံကကြတော့အဲ့လိုမျိုးမြန်မာအရေးမှာတင်းတင်းမာမာပြောတာမတွေ့ရဘူးဆရာဟိုလေအားနေနေတဲ့သဘောပေါ့အဲ့ဘာကွာလို့ပါလဲ
အာကဘာမှာဒေသဆိုင်ရာအဖွဲ့စည်းပေါ် regional organization တွေနိုင်ငံတွေဖွဲ့စည်းထားတာရှိပါတယ်သူကဒေသအကျိုးအတွက်အဲပထမဆုံးပြောတော့တဲ့ညစဉ်ပြောတော့တဲ့အထက်မှာဥရောပသမဂ္ဂ EU ဥရောပသမဂ္ဂကတော့ဘယ်လိုမှရှင်လို့မရဘူးဥရောပသမဂ္ဂကတကယ်တော့ဒုတိယကမ္ဘာစစ်ပြီးတော့အမေရိကန်ပြည်ထောင်စုတို့ဆိုဗီယက်ပြည်ထောင်စုတို့ကမ္ဘာမှာစူပါပါဝါဆိုတဲ့အင်အားကြီးနိုင်ငံတစ်ခုပေါ်လာတဲ့အခါဥရောပခေါင်းဆောင်တွေကငါတို့ဥရောပဟာလည်းပဲ United States of Europe ဆိုတာမျိုးထောင်နိုင်ရင်ဒီကောင်တွေကိုပြိုင်နိုင်မှာပဲဆိုရဲရည်ရွယ်ချက်ထားခဲ့ပြီးတော့ထူထောင်လာကြတာပါနောက်တော့သူတို့ဘုံစည်းကွဲထူထောင်တဲ့နောက်ခါဥရောပသမဂ္ဂဆွေဖြစ်လာတယ်ဆိုတော့ဥရောပသမဂ္ဂမှာအဖွဲ့ဝင်ဖြစ်ဖို့ကိုနိုင်ကဒီမိုကရေစီဖြစ်ရမယ်တရားဥပဒေကိုလေးစားလိုက်နိုင်ရမယ်ဘာဖြစ်အများကြီးပါပဲသူတို့သတ်မှတ်ထားတာကဒါမှတရားနဲ့တရားကွဲပြားမှုတွေဘာမှမရှိပါဘူးဆိုတော့အာဖရိကသမဂ္ဂဟိုကတော့ OAU ခေါ်တာပေါ့ Organization of African Unity လို့ခေါ်တယ်အဲ့ဒီ OAU တော့ကတော့သူတို့ရည်ရွယ်ချက်ဟာ colonist နဲ့အသာရောင်ခွဲခြားမှုတိုက်ဖျက်ရေးကိုရည်ရွယ်ခဲ့ကြတယ်ဒါမဲ့ဒီဆရာဇူကငါနီကြတော့အာဖရိကကောင်းဆောင်တွေကဒါနဲ့မလုံလောက်တော့ဘူးတခြားတရားထက်ပို့ပြီးတော့အေးကြည့်လိုက်ငါလိုရမယ်ဆိုတော့အဲ့ဒါကို OAU ကို EU African Unity Suite of Policy လာကြတယ်ဆိုတော့သူတို့အထက်မှာလည်းပါတယ်သူတို့အထက်မှာစိတ်ဝင်စားဖို့ကောင်းတာကသူတို့ constitution မှာရေးထားတာဟာ non democratic governmental change တဲ့ဒီအနာသိမ့်တာကိုလက်မခံဘူးဆိုတဲ့သဘောပေါ့ democracy နိကြမဟုတ်တော့အစိုးရလွှဲပြောင်းလို့ဒါပေမဲ့အနာသိမ့်တာတော့အများကြီးရှိပါတယ်သူတို့ဆီမှာလည်းမလုပ်ကင်းပါဘူးသူတို့အဲ့ဒီလူဟာကိုမူထဲမှာကိုထက်ထားပါတယ်ဆိုတော့တချို့အဲ့ဒီဒေတာရင်းကိုထိခိုက်လာမဲ့ကိစ္စတွေပါတယ်ဆိုရင်ဟာငါတို့ဝင်ဆွဲမယ်ဘာညာလုပ်တယ်ခုနိုင်ဂျာမှာလည်းပဲအလားတူပဲသူတို့ကဝင်ဆွဲဖို့သတိပေးတယ်အချိန်ပေးပါသူက3-5နှစ်တောင်းတယ်ထင်တယ်အဲ့ဟို6လပေးမယ်ဆိုပြီးလုပ်တယ်ဆိုတော့သူတို့နဲ့သိကောပဲအာဆီယံကြတော့စောစောကပြောခဲ့သလိုပဲဒီအာဆီယံလူလာငါနိုင်ငံကနေပြီးတော့နောက်ပိုင်းမှာကွန်မြူနိုင်ငံတွေဖြစ်တဲ့ဟာလည်းပဲဒီ CA တိုက်ပွဲပြီးဆုံးတဲ့အခါမှာဒီနိုင်ငံတွေကလက်ခံလာကြတယ်ဆိုတော့လာအိုဆူရဲကမ်ဘောဒီးယားတို့ပါဝင်လာတယ်နောက်ပြီးတော့ဘရူနိုင်းတို့သေဥဆံပိုင်းနိုင်ငံပါတယ်နောက်မြန်မာနိုင်ငံလိုဆီယနာရှင်နိုင်ငံပါလာတယ်ဆိုတော့အကုန်လုံးအမျိုးမျိုးဖြစ်နေတော့တယောက်ကိုတယောက်ပြည်တွင်းရေးကိုဝင်မဆွဲရေးဆိုတော့ပုံမှန်ဒီပြီးတော့ပြောနေရတယ်ဆိုတော့ဒီဖွဲ့စည်းတွေလောက်တော့အဲဥရောပသမဂ္ဂတို့လို even America Africa သမဂ္ဂတို့တော့မလုံဆောင်နိုင်ဘူးဆိုတော့ အောင်စရာမရှိပါဘူးလက်ကိုပြင်မှပဲသူတို့လုံနိုင်မယ်သူတို့ကိုရှင်လို့ရမယ်လို့ထင်ပါတယ
်အနောက်ဆုံးမေးချင်တာတစ်ခုပါဒီမြန်မာအရေးမှာအာဆီယံကိုအားကိုးလို့မရနိုင်တော့ဘူးလို့ပြောနိုင်ပါသလား
ပြောဖို့ခက်ပါတယ်ဒီအစည်းအဝေးအခုတင်ပါနေတဲ့အစည်းအဝေးတောင်မှမပြီးသေးတော့အစည်းအဝေးပြီးရင်တော့ပေါ်ကောင်းပေါ်လာမယ်ဒါပေမဲ့တင်တော်ပုဂ္ဂိုလ်ရေးအဖြစ်တင်တော်ဒီမကလူတော်တော်များပဲသိတော့မမျော်လင့်ကြမမျော်လင့်နိုင်ဘူးလို့ထင်ပါတယ်အခုအာဆီယံထဲမှာဆိုမလေးရှားလို့ဆိုအပြင်းပြင်းထန်ထန်ပဲလို့လုပ်ရမယ်တနိုင်ငံကြီးရသိအာဂျီးရာပဲကျွန်တော်အာဆီယံကိစ္စကိုကျွန်တော်ကိုယ်တိုင်လည်းသတင်းလိုက်ခဲ့ပူပါတယ်အာဆီယံစီဝေးတို့နှစ်နှစ်သုံးနှစ်လောက်အဲ့ဒီခါမှာအာဆီယံကောင်းဆောင်တွေစီဝေးတို့ခင်ဗျားတို့ကတူးချင်းကြတော့သိဟုတ်တာပဲဟုတ်တယ်သူတို့တနိုင်ငံကြီးကြတော့ပြင်းပြင်းထန်ထန်ပဲလို့လုပ်ရမယ်ပြောတယ်ဒါပေမဲ့သူတို့မှာအာဆီယံအနေနဲ့စုပေါင်းပြီးတော့တင်ညာချက်ပေါ်တဲ့ joint communique လို့ခေါ်တဲ့ဘုံတင်ညာချက်ထုတ်လာတယ်နောက်ဆုံးနေ့မှာထုတ်လာပါလိမ့်မယ်အဲ့ဒီခါမှာကြတော့တုံတောင်းလို့ရတယ်ဟိုကောင်တွေကသဘောမတူဘူးဟာဒီဟာမလုပ်နိုင်ငါတို့သဘောမတူနိုင်ဘူးဒီဟာဆိုငါတို့နိုင်ငံပြည်တွင်းကိုလည်းထိခိုက်နိုင်လာတယ်အဲ့ဒါမျိုးတွေသူတို့တွေးပြီးတော့အကုန်လုံးဖြတ်တောင်းလို့တော့ဒီ joint communique အလုံးသဘောတူညီတဲ့တင်ညာချက်ထုတ်ဖို့အတွက်အမြဲတမ်းမြန်မာကိစ္စရောနှောင့်နှေးနေတာပါအရှင်ဒီခါတော့ဘယ်လိုဒီမလဲပြီးခဲ့တဲ့ဥက္ကလည်းပဲသူဟာအချိန်မီထုတ်မပြတ်နိုင်ဘူးဒီကိစ္စကိုနှိမ့်နေရတယ်ကြာသွားရတယ်ဆိုတော့အာဆီယံဟာတကယ်တော့သိအားရစရာကောင်းတဲ့အဖွဲ့အစည်းတစ်ခုတော့မဟုတ်ပါဘူး။ဒါကြောင့်လဲစစ်ကောင်စီကလက်မှတ်ထောင်နေတာပေါ့။စစ်ကောင်စီရဲ့ view ဟာဘယ်လိုလဲဆိုတချို့ကတော့ဒီကောင်တွေအာဆီယံလက်ပန်းကျသွားလိမ့်မယ်ဆိုပြီးတော့ exhausted ဖြစ်သွားရင်ငါတို့ AC ပဲဆက်လက်ရည်တည်သွားနိုင်မယ်ဆိုတဲ့သဘောထားနဲ့ရည်တည်နေတယ်လို့တော့မှပညာရှင်တချို့ကသုံးသပ်ကြပါတယ်ဆိုတော့ကျွန်တော်လဲပုဂ္ဂိုလ်အဖြစ်ဒီပုဂ္ဂိုလ်ရဲ့ပညာရှင်တွေသုံးသပ်ချက်ကိုသဘောခတ်ကြပါပဲခင်ဗျာ။တယ်လို့ပြောမှာဖြစ်ပါတယ်ဟုတ်တယ
်ဟုတ်ကဲ့ပါအခုလို့ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံသားရှင
်ဟုတ်ကဲ့အစီအစဉ်ပြီးရဲ့အခါမှာဘယ်လိုပေါ်ထွက်လာမလဲဆိုတာကျွန်တော်တို့ခက်ပြပြဆွေးနွေးကြ
မှာဟုတ်ကဲ့